မင်္ဂလာညနေခင်းပါရှင်2019ခုနှစ်မေလ6ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ19 19 25တို့ကနေဖမ်းယူလာစေနိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမြတ်မော်ပါရှင်အမေရိကန်ဗဟိုကုတ်ကဲရေးဌာနဒေတာရှိတာကိုဒီအမေရိကန်လေရင်တင်တင်မောအုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလွှတ်လိုက်ပါတယ်။ထိုင်းဘရင်တဲ့မဟာဝီဇရာလွန်ကောင်းဟာသူ့ကိုလာရောက်ပြီးတော့ဆွမ်မွန်ကောင်းတောင်းကြသူတွေကိုဗန်ကောက်မြို့တော်ကဒီနန်းတော်လေတာဆောင်ကနေဒီကနေ့ထွက်ပြီးနှုတ်ဆက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့ကြေညာပေးပါမယ်ရှင်
။အဲ့လိုထိတ်တန့်ရနေတဲ့နိုင်ငံတကာနဲ့ဒေသတွင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာတော့သတင်းသမားတွေကိုအရေးယူတဲ့အပိုင်းမှာပြုပြင်ထားတဲ့ဥပဒေစစ်တွေနဲ့မဟုတ်ပဲခေတ်နောက်ကျနေတဲ့ဥပဒေတွေအရာအရေးယူနေတာဟာမှားယွင်းတဲ့အကြောင်းဥပဒေပညာရှင်တဦးရပြောကြားချက်တခါတိုက်ပွဲဖြစ်ပွားရာတိုင်းရင်းသားဒေသတွေမှာနှစ်ဖက်စလုံးကလူ့ခွင့်ရေးကိုမဖောက်ဖျက်မကျူးလွန်ကြဖို့အမျိုးသားလူ့ခွင့်ရေးကော်မရှင်ပြောခွင့်ရသူကအခုလိုပြောပါတယ်
။ကိုယ့်ရဲ့လက်နက်ကန်တိုက်ပွဲဖြစ်စဉ်ဒီဟာဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကိုတော့လူ့ခွင့်ရေးထိခိုက်မှုမရှိအောင်လို့နှစ်ဖက်စလုံးက
အမျိုးသားကော်မရှင်ပြောခွင့်ရလူ့ခွင့်ရေးကော်မရှင်ပြောခွင့်ရဥယွလွင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။တခါထိုင်းနိုင်ငံမှာဘီရင်သစ်နန်းတက်ပြီးတဲ့နောက်တန်းနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေပေါ်မှာဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုလည်းနားဆင်ရမှာဖြစ်တယ်လို့နိုင်ငံတကာသတင်းလွှာမှာတော့အစ္စရေးနဲ့ဟာမတ်စ်တို့နှစ်ဖက်အပြစ်ရစရေးသဘောတူညီသွားတဲ့အကြောင်းကိုသိကြရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
အရှေ့လေပိုင်းဒေသအကျုံးဝင်တဲ့အမေရိကန်ဗဟိုကုတ်ကဲရေးဒေသကိုလေရင်တင်သမော့အုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလွှတ်ခဲ့ပါတယ်။ NDL ဖြစ်လောက်တဲ့အခြေအနေမျိုးတွေအီရန်ဘက်ကလုတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆေးလွှတ်တာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ရဲ့အကျိုးစီးပွားနဲ့အမေရိကန်မဟာမိတ်တွေအပေါ်တိုက်ခိုက်မှုမှန်သမျှကိုမစုံမနစ်အင်အားနဲ့တုံ့ပြန်သွားမယ်ဆိုတာပြသလိုက်တာဖြစ်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ John Bolton ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကအီရန်နဲ့ဆစ်ဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အီရန်ဘက်ကတိုက်ခိုက်မှုမှန်သမျှကိုတုံ့ပြန်ဖို့အပြည့်အဝပြင်ဆင်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်ဘက်ကဘလို့ချင်းချောက်ရန်တွေရှိနေတယ်ဆိုတာကိုတော့ Trump အစိုးရဘက်ကအသေးစိတ်ပြောကြားခြင်းမရှိပါဘူး။အမေရိကန်စိတ်ကန်းကနေAbraham Lazarus ကထွက်ခွာသွားကြတဲ့အထက်မှာ American လေယာဉ်တင်သင်္ဘော USS Abraham Lincoln အပြင်တိုက်ခိုက်ရေးအဖွဲ့မှာတိုက်ချက်လေယာဉ်တွေ၊ရဟတ်ယာဉ်တွေ၊ဖြတ်သင်္ဘောတွေနဲ့ရေတပ်တပ်ဖွဲ့ဝင်6000ကျော်ပါဝင်သွားပါတယ်။အခုလိုစစ်အင်အားအများအပြားဆေးလွှတ်ရလောက်အောင်ဘလို့အကြောင်းရှိတယ်လဲဆိုတာကိုနိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့ဥရောပခရီးစဉ်မှာသတင်းတောက်တွေကမေးခဲ့ပေမဲ့ပြောကြားခြင်းမရှိဘဲဒီလိုမျိုးဆေးလွှတ်ဖို့အမေရိကန်ဘက်ကစဉ်းစားနေကြတာနည်းနည်းကြားခဲ့ပြီဖြစ်တဲ့အကြောင်းနဲ့အီရန်ရဲ့လုပ်ရက်တွေအပေါ်ဘလို့လက်တုံ့ပြန်မယ်ဆိုတာအီရန်ကိုပြက်ပြက်သားသားပြသဖို့အမေရိကန်အစိုးရမှခိုင်မာတဲ့အကြောင်းတွေရှိတယ်လို့သာဖြေကြားသွားခဲ့ပါလေ
။ Russia လေကြောင်းလိုက် Aeroflot 3 တဲ့လေယာဉ်တစ်စီးတင်းလို့နေညနေပိုင်းက Moscow မြို့ Sheremetyevo လေးစိတ်မှာအရေးပေါ်ပြန်လည်ဆင်းသက်ရမှာမိတောင်ကျွမ်းခဲ့လို့အနည်းဆုံးလူ41ယောက်သေဆုံးသွားပါတယ်။ Sukhoi Civil Jet 100အမျိုးအစားအဲ့ဒီလေယာဉ်ပြန်ပေါ်မှာခီးတဲ့83နဲ့လေယာဉ်အမှုရန်ငါအုပ်စုစုပေါင်း88ဦးလိုက်ပါခဲ့တာပါ။လေယာဉ်ဟာ Moscow စံတော်ချိန်ညနေ 6:00 မှာ Moscow မြို့ရဲ့မြောက်ဘက်က Murmansk မြို့ကိုဥတီပြန်တန်းဖို့ရွေ့ခဲ့တာပါ။လေရင်ဟာလျှက်စီးကြောင်းထိမှန်ခံရတာဖြစ်နိုင်တယ်လို့ Interfax သတင်းဌာနကပြောပါတယ်။ပြန်တက်ပြေးတိတ်မကြခင်မှာပဲစပိုင်ဆိုင်ရာချုပ်ရွေးမှုရှိတဲ့အကြောင်းလေရင်ကလည်းသတင်းပြဖို့ခဲ့ပြီးအရေးပေါ်ဆင့်သက်ခဲ့တာပါ။ဆင့်သက်ချိန်မှာဘိန်းချတဲ့စနစ်တစ်ခုကျိုးပြီးအပိုင်းအစတွေကစီတိုင်ကြီးကိုထိမှန်ခဲ့လို့မိလောင်ခဲ့တယ်လို့ Interfax မှာဖော်ပြပါတယ်။တချို့ခီးတွေကအရေးပေါ်အပေါက်ကနေခုံဆင်းပြီးအသက်ဘေးကလွတ်မြောက်ခဲ့ပါတယ်။မတော်ဆမှုကြောင့်အခင်းဖြစ်ပေါ်ခဲ့တဲ့လေဆိပ်ကိုခေတ္တပိတ်ထားခဲ့ပါတယ်။အခုဖြစ်ရက်ကိုအမှုဖွဲ့စုံစမ်းနေကြောင်းလဲရုရှားစုံစမ်းရေးကော်မတီကပြောပါတယ်။2012ခုနှစ်တုန်းကလည်းဒီအမျိုးအစားတူ Sukhoi Super Jet လေယာဉ်တစ်စီးအင်ဒိုနီးရှားလေယာဉ်တရုတ်ပြပွဲအတွင်းပြတ်ကျပြီးလေယာဉ်ပျော်ပါလာသူ45ဦးစလုံးသေဆုံးခဲ့ပါတယ်။
အစ္စရေးနဲ့ပြည်ခတ်ရဲ့ဆက်ရေးသဘောတူညီဖို့ Hamas နဲ့ Islamic Jihad အဖွဲ့တို့ကြားသဘောတူခဲ့တယ်လို့ Palestine တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးတဲ့အပြစ်ခတ်ရဲ့ဆက်ရည်သဘောတူညီချက်ဟာတနင်္လာနေ့ဒေသစံတော်ချိန်မနက်၄နာရီခွဲမှစတင်အသက်ဝင်ပါတယ်။လောလောဆယ်အထိတော့နှစ်ဖက်လုံးကပြစ်ခတ်မှုတွေကိုရပ်ထားပုံရပါတယ်။အီဂျစ်နိုင်ငံဂျာဝင်ဆစ်ဆက်ပေးတဲ့အပြစ်ခတ်ရဲ့ဆက်ရည်သဘောတူညီချက်ထဲမှာပါလက်စတိုင်းဘက်က rocket ဒုံးတွေပစ်တာကိုရပ်ထားတဲ့အတွက်အစ္စရေးကဂါဇာဒေသအပေါ်ပိတ်ဆို့ထားတာတွေဖြေလျှော့ပေးရမယ့်အတိုင်းမလိုက်နိုင်ဘူးလို့ပါလက်စတိုင်းဘက်ကတော့ဆွဆွဲနေပါတယ်။ တောက်ကြနေကစတင်ပြီးတော့ပါလက်စတိုင်းဘက်ကရော့ကက်ဒုံးကျည်ပြီးအစ္စရေးဘက်ကလေးကြောင်းတိုက်ခိုက်မှုတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြလို့အစ္စရေးအရသားလေးယောက်နဲ့ပါလက်စတိုင်းနှစ်ဆယ်ထက်မနည်းသေဆုံးခဲ့ပါတယ်။နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကြောင့်အစ္စရေးအရသားသေဆုံးမှုဟာ 2014年8月14日，巴勒斯坦州罗杰东区里内大开的香港尼加瓦的以色列人员，第二天开始闹吵架，连罗美国总统特朗普都叫起来。伊斯兰主义者受伤后，派了两枚子弹打掉了两枚子弹，以色列四大领袖都叫起来打架，结果呢，马上就开始打起来。
မနေ့ကတနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့ပြုံနိုင်ငံတို့ရဲ့ကုန်သွယ်ရေးဆွေးနွေးပွဲအကြောင်းတွစ်တာမှာမှတ်ချက်ရေးသားပြီးနောက်တနေ့မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနကကုန်သွယ်ရေးဆက်ဆက်ဆွေးနွေးမယ်တရုတ်တာဝန်ရှိသူတွေဝါရှင်တန်ကိုဒီအပတ်ထဲမှာသွားမယ်လို့ပြောပါရယ်သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေတိတ်နှေးနေတယ်လို့ သိရအောင်ကြိုးစားနေတယ်လို့ပြောပါတယ်။ဒါမှမဟုတ် Trump ရဲ့ Twitter မှတ်ချက်ဟာဗိုလ်တုံးနဲ့ Washington မှာလုံမဲ့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေပေါ်ကြေရရိုက်ခိုက်မှုရှိမှာအမှန်ပါပဲ။တနင်္လာနေ့မှာတော့နှစ်နိုင်ငံစလုံးက Stock စည်းကွက်တွေတံပိုးကျဆင်းခဲ့တာမှာ Shanghai Composite က9ရာခိုင်နှုန်းနဲ့ Wall Street က10ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။မလာတရက်နေ့မှာအပြည့်လုံးပဲလို့ပြောထားခဲ့တဲ့ဆွေးနွေးပွဲတွေမှာကိစ္စတော်တော်များများကိုဆွေးနွေးနေကြသေးပါအခုထိမပြီးသေးပါဘူးတစ်ဖက်စလုံးကတော့တွတ်တက်မှုရှိတယ်လို့ပြောပါတယ်ဆွေးနွေးနေတဲ့အရေးကြီးတဲ့အချက်တွေထဲမှာညာနာပစ္စည်းခိုးယူမှုကိစ္စနဲ့ဤပညာအာဓမ္မလွှဲပြောင်းခိုင်းတဲ့ကိစ္စတွေလည်းပါဝင်ပါတယ
်ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်ထိုင်းပြည်နဲ့မဟာဝိဇ္ဇရာလွန်ကောင်းဟာသူကိုလာရောက်စွန့်မွန်ကောင်းတောင်းကြသူတွေကိုဘန်ကောက်မြို့တော်ကနန်းတော်လေးသာဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။သုံးရက်ကြာအခမ်းအနားတွေကျင်းပတဲ့နန်းတက်ပွဲရဲ့နောက်ဆုံးနေ့အဖြစ်ဒီကနေ့လေးသာဆောင်ထွက်နှုတ်ဆက်ခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကတော့ဘရင်တဲ့မဟာဝိဇ္ဇရာလွန်ကောင်းဟာနန်းတော်ရှိလမ်းပေါ်ထွက်ပြီးတော့လှည့်လည်အပူဇော်ခံပါတယ်။ရှေးခေတ်တိုက်ခိုက်ရေးဝစ်ဆောင်ပြေးဝစ်ဆင်ထားတဲ့တော်ဝင်တပ်ဖွဲ့တွေထမ်းတဲ့ဝေါ်ဘော်ကနေအဆောင်အယောင်ပြည့်နဲ့ထိုင်းပြည်နယ်ကတိုင်ခံလှည့်လည်ခဲ့တာပါ။ထိုင်းဒေသစံတော်ချိန်ညနေ9နာရီမှာစတင်ပြီးတော့၄မိုင်ကျော်လောက်ခရီးရှိတဲ့တိုင်ခံလှည့်လည်ပွဲမှာဘရင်တဲ့ကိုမြင်ရနိုင်ဖို့အတွက်ထိုင်းအနေနဲ့အရရကပြည်သူအမြောက်အပြားဟာမနေ့အစောကြီးတည်းကနန်းတော်တဝိုက်လမ်းတွေပေါ်မှာလာရောက်ဆောင်ဆိုင်ခဲ့ကြပါတယ်။မေလ၄ရက်စနေနေ့ကနန်းတက်လာတဲ့တပ်တော်66နှစ်အရွယ်မဟာဝိဇ္ဇရာလွန်ကောင်းဟာရာမာမင်းဆက်ရဲ့ဆက်ရောက်မြောက်ဘုရင်ဖြစ်ပါတယ်။ဖခင်ခမဲတော်ထိုင်းဘုရင်ကြီးဘူမိဘောအတူရတဲ့2016အောက်တိုဘာလမှာနှက်ရွာဆန်သွားခဲ့ပြီးတဲ့နောက်သားဖြစ်သူကဒီထီးနဲ့အရအရာကိုဆက်ခံခဲ့တာဖြစ်ပါတယ်။သူဟာထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးနှမ်းတက်လာတဲ့ဘုရင်ဖြစ်ပါတယ်။
ဒီနေ့တင်လာနေမှာအိန္ဒိယနိုင်ငံမှာကျင်းပစေအထွေထွေရွေးကောက်ပွဲရဲ့အရေးကြီးတဲ့ပြည်သမအစင်ကိုရောက်လွတ်လာပါပြီ။ဒီအစင်မှာလက်ရှိ Congress Party ရဲ့ဥက္ကဋ္ဌဖြစ်သူ Rahul Gandhi နဲ့သူ့ရဲ့မိခင် Sonia Gandhi တို့ဆက်လက်ထိန်းချုပ်သွားနိုင်မယ်လို့မျှော်လင့်ထားတဲ့မဲဆန္ဒနဲ့နှခုရှိတဲ့ Uttar Pradesh ပြည်နယ်လည်းပါဝင်နေပါတယ်။အိန္ဒိယမြောက်ပိုင်းကဒီပြည်နယ်မှာမဲပေးဖို့စီရင်ပေးထားသူ25သန်းကျော်ရှိပြီးအိန္ဒိယပါလီမန်အမှတ်14ဦးကိုရွေးကောက်တင်မြှောက်မှာဖြစ်ပါတယ်။လုတ်ကြံခံရတဲ့ဝန်ကြီးချုပ်ဟောင်း Rajiv Gandhi ရဲ့သားနဲ့ဇနီးတို့ရှင်ပြန်ရွေးချယ်ခံမဲ့မဲဆန္ဒနဲ့နှစ်ခုမှာ Congress Party ရဲ့အစီအလာအမာခံနယ်မြေတွေဖြစ်ပါတယ်။မွတ်စလင်အများစုရှိတဲ့ကက်ရှမီးယားပြည်နယ်မှာတော့ခွတ်ထွက်ရေးသမားတွေကရွေးကောက်ပွဲကိုတပိတ်မှောက်ဖို့စော်ဩနေကြပါတယ်။အနောက်ဘန်ဂေါပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတချို့ဖြစ်ခဲ့ပါတယ်။အခုကျင်းပနေတဲ့ရွေးကောက်ပွဲဟာလက်ရှိဝန်ကြီးချုပ်မိုဒီကိုဆက်လက်ထောက်ခံမထောက်ခံကိုအဆုံးဖြတ်ပေးမဲ့လူထုဆန္ဒခံယူပွဲတစ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်မိုရီကတော့အမျိုးသားလုံခြုံရေးဆိုင်ရာသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်နောက်ထပ်9နှစ်တက်တန်းဆက်လက်အနိုင်ရမယ်လို့မျှော်လင့်နေပါဗျ
။ဘရူနိုင်းနိုင်ငံမှာလိင်တူစုံမဲ့သူတွေကိုတည်တံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆူတန်မရင်ဟာဆနော်ဘော်ကီယာကကြေညာခဲ့ပါဗျ။အမျိုးသားချင်းလိင်တူစုံမဲ့သူတွေအိမ်ဆောင်ရေးဖောက်ပြားသူတွေနဲ့မရေမှုကျွလွန်သူတွေကိုခဲနဲ့ပောက်တက်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့အစ်ပရလာကကြေညာခဲ့ပြီးတဲ့နောက်မှာနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေကိုဘရူနိုင်းနိုင်ငံအကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်။ဒီနေ့ကနေ့ကတော့တေရန်ပေးတာကိုတရားဝင်ဆိုင်ငံ့ထားမှဖြစ်တယ်လို့ကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်မှလက်မှတ်ထိုးမယ်လို့ဘရင်ဟာဆနော်ဘော်ကီယာကကြေညာခဲ့ပါတယ်။ SPCO ပြစ်မှု ဆိုင်ရာ ဥပဒေနဲ့ ပတ်သက်လို့ မေးခွန်း ထုတ်စရာတွေ သဘောပေါက် မှားတာတွေ ဖြစ်နေတယ်ဆိုတာကို သူ့ အနေနဲ့ နားလည်ပါတယ်လို့ ရုံးမြင့်တန်ကြားဘော်က နေ ပြောကြားတဲ့ မေးခွန်းထဲမှာ ဘရင်က ပြောသွားပါတယ် Brunei နိုင်ငံမှာ ကြိုတင်ကြံစီထားတဲ့ လူတပ်မှု မူရစေ မှောင်ခိုကူးမှုတို့လို ပြစ်မှုတချို့အပေါ်မှာ တေးတန်ချမှတ်ပေမဲ့ 1958 ခုနှစ်ထဲက တေးတန်ချခံထားရသူတွေကို ကွပ်မျက်ခဲ့ခြင်းမရှိပါဘူး ပြီးခဲ့တဲ့လတုန်းကတော့ လိင်တူချိတ်သူအမျိုးသားတွေကို တေးတန်ပေးမဲ့ ဥပဒေပြဋ္ဌာန်းတဲ့အတွက် ကုလသမဂ္ဂအပါအဝင် နိုင်ငံတကာရဲ့ ဝေဖန်ပြစ်တင်မှုတွေ ခံခဲ့ရတယ်လို့ Hollywood က 남매지민다 George Clooney, 가바저 Elton John으로 아저 어머니가 나이간송마 시니래 Sultan Towen 미다주반 호텔지 고구마 맞대외 대배마오자보 따이돈게자바래. 에이테마 Los Angeles가 Beverly Hill Hotel, London가 Dorchester Hotel이 파외마래.
England Premier League ဘောလုံးပွဲတွေရဲ့ ဒီတစ်ပတ်ကစားကြတာမှာ Chelsea စင်က အနိုင်ရပြီး Champions League ဝင်ခွင့်ရသွားခဲ့ပါတယ်။ မနေ့တနေ့ကနေ Stamford Bridge မှာ ကစားတဲ့ Watford နဲ့ပွဲမှာ Chelsea က 3-0 ဖြင့် နိုင်သွားခဲ့ပါတယ်။ ဂိုးတွေကတော့ Ruben Loftus-Cheek, David Luiz နဲ့ Gonzalo Higuain တို့ကဒုတိယပိုင်းမှာ တွင်းခဲ့ပါတယ်။ Manchester United နဲ့ Huddersfield ပွဲမှာတော့ တစ်ဖက်တစ်ကိုးစီနဲ့ သေကျသွားသလို Arsenal ကလည်း Brighton နဲ့တစ်ကိုးစီသေကျဖြစ်သွားပါတယ်။ ဒါကြောင့် Arsenal က 68 မှတ်နဲ့ အဆင့် 9 မှာရှိနေပြီး Manchester United ကတော့ 66 မှတ်နဲ့ Champions League နဲ့ လွဲချော်သွားခဲ့ပါတယ်။ အမပေးစရာရဲ့အောက်ခြေမှာတော့ ဒီတစ်ပတ်မှာ Cardiff City ကလည်း Crystal Palace ကို 3-0 နဲ့ရှုံးသွားတာကြောင့် တန်းဆင်းသွားပြီဖြစ်ပါတယ်။
တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆွေမြတ်မွန်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါ။အခုသတင်းစာရေးဆက်သွယ်မင်းညာချက်တွေကိုဆက်တိုက်နှာစင်ကြပါမရှင်။ သတင်းမီဒီယာဥပဒေမှာဖော်ပြထားတဲ့ပြစ်မှုတစ်ခုခုကိုကျူးလွန်တဲ့သတင်းသမားကိုအရေးယူတဲ့ပိုင်းမှာကောင်စီကိုအရင်ဆုံးတိုင်ကြားရမှာဖြစ်ပေမဲ့သတင်းသမားတွေလက်ရှိအရေးယူခံနေကြရတာမှာတော့တခြားဥပဒေပုံမှန်တွေနဲ့တရားစွဲခံနေရတာမျိုးတွေဖြစ်နေပါတယ်။ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လွဲချော်နေသလိုမီဒီယာကောင်စီကကာကွယ်ပေးနိုင်တာမျိုးလည်းမရှိပဲပြရုပ်တသက်တာဖြစ်နေတဲ့အကြောင်းမီဒီယာန
ောင်စုစုတော်ကအတည်ပြုပြသန်းလိုက်တဲ့မီဒီယာဥပဒေနဲ့ရေးယူခံရတာမျိုးမဟုတ်ပဲမသက်ဆိုင်တဲ့ဥပဒေတွေရှေးကျရဲ့ဥပဒေတွေနဲ့အမှုဖွင့်ရေးယူခံရတာဟာဥပဒေလုံးထုံးလုံးကြီးရလွဲမှားနေရလို့ပြည်အောင်စုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်က VOA ကိုပြောပါတယ
်။ဒါကြတော့ဥပဒေအရဆိုရင်တော့အဲ့လိုပြောလို့မရဘူးပြ။ဥပဒေအရထောက်ကူပါ process လုံးလို့တကယ်များဖွင့်ဆိုရင်ဥပဒေအရနောက်ကျတဲ့ဥပဒေအရရှေးကျတဲ့ဥပဒေကိုလွှမ်းမိုးရပေါ့နော်။ဒါကြောင့်မလို့ငါခါဝေတို့ဘာတို့အဲ့ဒီမီဒီယာဥပဒေအရဒိမီယာဘာနဲ့ပတ်သက်လာရင်လွှမ်းမိုးတယ်။ဒါကြောင့်မလို့အဲ့ဒီမီဒီယာသမားတွေကိုဒိမီယာဥပဒေနဲ့အရေးမီပဲနဲ့ချိကျတဲ့ဥပဒေနဲ့အရေးယူနေတာဥပဒေအရမှားယွင်းပါတယ်လို့အဲ့ဒါကျွန်တော်အတိအကျဖတ်ချက်ပေးပါတယ်ဗျာ
။ဒိသမားတွေကိုမီဒီယာဥပဒေနဲ့အရေးမီယူပဲတခြားဥပဒေတွေနဲ့အရေးယူရတာဟာအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဒဏ်ငွေနဲ့ပြစ်ဒဏ်တွေဟာမမျှတတဲ့အတွက်တခြားဥပဒေတွေနဲ့အရေးယူနေရတာဖြစ်ကြောင်းတက်မတော်ဒိမှန်ပြန်ကြားရေးဖွဲ့အတွင်းရေးမှူးဘုံမှုချုပ်စုံမင်းထွန်းကအေပီလာ30နေပြည်တော်ပြန်ကြားရေးဌာနမှာလုပ်တဲ့မန်းလိုက်၄ရက်တွေ့ဆုံပွဲဒိသမားတွေနဲ့အမေးအဖြေမှာပြောသွားတာဖြစ်ပါတယ
်။ခဏနာပြောရတာဒိမီဒီယာဥရင်ကပြတ်တန်းတာပြီအများဆုံးကကျွန်တော်ငွေတန်း10သိန်းငွေ3သိန်းလူတယောက်ကိုခမရကိုကျွန်တော်ရိုက်ပြောကြခမရကိုဟိုကြိုက်တယ်လို့ဆဲပြောကြခမရကိုငွေ3သိန်းကျွန်တော်ယောပြီးမယ်ခမရခံမလားဒါပဲရှင်းရှင်းလေးရဲ့ခမရကိုခမရအမီကိုလည်းဆဲမယ်ခမရအဖေကိုလည်းဆဲမယ်ခမရအမျိုးမျိုးလည်းဆဲမယ်ခမရကိုလည်းဆဲမယ်ဆဲပြီးရင်ခမရကိုငွေ3သိန်းယောပြီးမယ်တော့ခမရခံမလားဘယ်လိုဖြစ်မလဲဒါပဲ
သတင်းသမားတယောက်ကိုရေးယူမယ်ဆိုရင်မီဒီယာကောင်စီရဲ့နှိမ့်ဆိုင်တာကိုအရင်ဆုံးလက်ခံဖို့မပြေလည်တဲ့အခါမှာသက်ဆိုင်ရာတရားရုံးမှာတရားစွဲဖို့ကောင်စီဘက်ကတောင်းဆိုထားပေမဲ့တရားစွဲအဖွဲ့အစည်းကလေးမထားကြောင်းမီဒီယာဥပဒေနဲ့သာတရားစွဲဖို့တတ်မတော်တဲ့အစိုးရကိုအကြံပြုထားကြောင်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုနှင့်ဦးတာလုံဆောင်ထက်ကအခုလိုပြောပါတယ်။
တော်တော်ပြည်ထောင်စုကြားရေးဖက်ကဒီလိုတော်မင်းထောက်ပေါ်နော်မီဒီယာဥပဒေမှာဖြစ်တာလည်းရောအဖြစ်ပေါ့ဒါကြောင့်မဟုတ်သူချားလို့နေစွဲပေါ့ဒီဒါမျိုးနဲ့သူကပြောတာအဲ့တော့အခုဒီကအခုဟာကကျွန်တော်တို့ကတစ်ခါတစ်ခါရန်သူတွေတော့ထားလို့ရတယ်။ဒိဋ္ဌိကျလာလေတဲ့။ဆိုင်ကြီးဆောင်ရည်ရဲ့ဒီကုသရှိအကြောင်းလေးမှာချက်ဆွမ်းနေရတယ်ပါနေတယ်နော်။ဒါကငါတို့ကြီးလို့ငါတို့စော်လို့ငါတို့လုပ်ငန်းကိုလိုက်ရှက်လို့ဆိုတဲ့ဟိုပေါ့နော်အမုန်းတရားအခြေခံရှိတဲ့စိတ်နဲ့ဒိဋ္ဌိကိုဆက်ဆံနေလို့ရှိရှင်။ဒီတိုင်းရဲ့လူတွေစီးတဲ့အကြောင်းလေးပေါ့နော်။အဲ့တော့ဒိဋ္ဌိကလက်သက်ခွင့်ရအောင်
တော်ရည်ရောင်းပိုင်းမှာအခြေအနေစိုးရမယ်လို့ရှိပါတယ်။တရင်မီဒီယာဥပဒေပုံမှန်စနစ်မှာမီဒီယာကောင်စီရာစာနယ်ဇင်းသမားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောထားပေမဲ့တကယ်တမ်းကောင်စီရဲ့လုပ်ပိုင်ခွင့်အပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဥတာလုံဆောင်ထက်ကအခုလိုဆက်ပြောပါတယ်။
古天是买了其他，你那啥都买的，是不是？妈妈，你那啥都买的，那边还有你那啥都买的，比如经常买五元，我高兴的很啦，我吃嘛呢，有经常我也没说，你自己在家别吃那东西。那现在上路，比如昨天嘛，有带那么高兴，有带三买的六百其他了。但是他们在一起的时候他们在一起的时候他们在一起的时候他们在一起的时候他们在一起的时候他们在一起的时候他们在一起的时候他们在一起的时候他们在一起的时候
第二班队嘛，是下面的四队没有参赛。DMG 昨天他拿 AD 加就五万美元的配合，没得亚登说的乌布里波马说款，奶奶第二说看他呀，第三来失败的。第六乌布里波马原来第二说呀呢不得比 DMG 昨天他拿当我看 AD 加五一个瑞卡夫有一个骷髅表娃的。
第这个的都看医生的不得不比较话都要的有二个都来睡着来睡的，所以这边嘛电机那边来的。这能听得到，哎，特别米的啊，乌的是啥个？你看看，你这个特别的话，吃的路都没听过呢，哈哈，路边路，啊，这个天气是也，那这个话，超级超级的水没，我那水没属于我们俩那里，不咯哈。
目前最近啊嘞，苗乌牡丹扫码破表给的，一幺五的昨天他那呢，是看一个三六个破表给的 ，RFA 昨天他那个十对五的宝马，超车超干净的，底下说他走路，下次再进五不的看那啥的，啊，等于全部五不的宝马，俺也干净的来说说他玩的。这个话龙山呀，等于落了关心我懂得破表的耶。那是因为他昨天到我们家拍，突然几年间也说，你妈那俺也昨天落了关心，加上你在 PB， 个话是第二懂得起码心里话的。昨天落了关心龙南安女家了，挪威、瑞典的芬兰南安女批发的。你妈那俺哈，那当时起码是第二懂得看膝盖背面嘞，来到老青年家，那当时姑妈只是内罗比，第二懂得些个小膝盖也批发的。
昨天的马瑞哥不露乌布里牛奶的，也有点的来说来讲，过早他家明明店家给他把辛苦，但是他对大瑞马路困也就跑木瑞西个人当家奶奶说来讲，我来表表白吧，我们。但是他对大瑞马骗你的是也不把卡瑞转，路困也就跑木瑞哥送散步，别把呀对大瑞提。龙中也困表姐有比个人多要是谁家的老奶奶路，你妈奶奶路困也搞不成啊，表白嘞。所以不离不开皮亚的大瑞嘛，别买皮族的乞丐的手木木皮袄。龙中也打破温度不加油，大人家冷内干打破的不加油，那怕是龙啊，立刻有表哥过来路困也搞不成啊，带动他吧嘞。比如你妈问啊，没事么？十多明年来看嘛。你妈那年没有到六坤也搞不成，破文来批，表坤也都来批的，乌有乱昂啊。这边都卡在是看瑞体，大要送人离那给那瑞个库鲁萨比罗新家吧嘞。
今个月的波拉我表来签下片，我那块多破文西里啊，我必须端来包，侬给的包吧呗。妈，我咯，我白妈呗，如果奶奶讲不离不卡包侬。那那平的原理啊，个皮皮玻璃，家里啊，我都个要家了咯。我你开啥开呢？你带不会教白皮子的？你别是装潘家路的皮子，你如果我特别对象家的 IDB 跟没有要给我呢？家里啊，哎，在 BDB 家里路可以，我提个你栏目也，你还一起打不？大家来怎么路啊？家里的那些网络设备哦，那不打五百家的 IDB 是看你这种多少开发的。啊，没几年那个嘞 ，IDB 建的，就是多少开发的？我这老话嘞，就是叫我们拉修个嘛，就是 IDB 建的，我们靠谱，多多几个地方个，路的数码收入就比较，但我觉得嘛，路的数码收入就比较没有代表，地方老难，老老家了失败，家里个就是说，我要比较，我阿伯这个婆拉都今年比那都淘宝那家里都开发了，怎么样？
ဆရာရောနောက်ဆုံးခုလက်တလောဖြစ်နေတဲ့ရခိုင်ကိစ္စပေါ့နော်ဆရာဒီရခိုင်မှာလည်းဒီလိုမျိုးတချို့တော်တော်များများဒီတိတ်ဆောင်နေရတာတွေလည်းရှိတယ်ပြည်နယ်ဆိုရကလည်းဆောင်ရွက်ပေးနေတာရှိတယ်လို့လူမှုဖွဲ့စည်းတွေနောက်ဒီလွတ်တော်ကိုယ်စားလှယ်တွေလည်းတွားပြီးကူပေးနေတာရှိတယ်ဆစ်ဆောင်ဒုက္ခတွေတွေပေါ့နော်ဆရာဆိုတော့အဲ့ဒီမှာဒီလိုလက်နက်ပဋိပက္ခတွေဖြစ်နေလို့ပြေးနေရတဲ့အနေအထားပေါ်မှာဟောဆရာတို့ဒီနှစ်ဖက်လက်နက်ကင်တက်ကိုရောလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ့ဆရာတို့ဘလို့များတောင်းဆိုချင်တာရှိပါလဲဆရာဆရာတို့လူခွေကော်မရှင်အနေနဲ့
ဒီကတော့ကျွန်တော်တို့ရဲ့ကြီးများချက်ထဲမှာတုံ့ပြန်ချက်ထဲမှာပါတယ်လေဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဟိုကိုယ့်ရဲ့လက်နက်ကင်တိုက်ပွဲဖြစ်စဉ်ဒီဟာဘယ်လိုပဲဖြစ်ဖြစ်အပြည်သူလူထုကိုတော့လူ့권ရေးထိခိုက်မှုမရှိအောင်တော့နှစ်ဖက်စလုံးကဟိုတင်းတင်းတင်းတင်းဆောင်ရွက်ပြကြဖို့ဆိုတာ
ကျွန်တော်တို့ကမိတ္တရက်ခံထားပါတယ်အဲ့ဒီသဘောပါပဲခင်ဗျာဒီလူခွေကော်မရှင်အနေနဲ့ပေါ့နော်ဆရာအထူးသဖြင့်ဒီလက်နက်ကင်ပြိပခါတွေဖြစ်နေတဲ့နေရာတွေတချို့စီးရဲတဲမှနေတဲ့နေရာတွေမှာကြုံတွေ့နေရတဲ့ဒေတာခံနေတဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုများစုံစမ်းစစ်ဆေးမှုရရှိပါတယ်လဲတကယ်လို့ရှာဖွေတိရှိခဲ့ရဆိုရောဘယ်လိုများဆောင်ရွက်ပေးနေတာရောရှိပါ
Now, we did a Mondo Pizza as a machine. The type of unit room of the room of our body. Now, mentally achieving agent of the Cadera and the movie songs of a booty down to our body. So, I'll be on my machine. Pizza can be a look with Tika and Amu. Look with Tika and Amu, Tina, Arimao, Pinari, Chiwa, Dari, Tika and Amu, Tari Kongina, you know.
Okay. Now, so in Nevasia, I wrote the Gelomia, John Drigare, so ye did that can be to the Nabiro, the Lumu Puezi, the Tishida to the Nesaro, the Yamanaya, Luque Commission Governor, Taya, Changja, Tainjan, I move Yvono, through the right time I move on, Lumia, Queen and Shivalis.
Oh, and I wrote Genoa, who not set condom while at the car, not set him in the car, don't allow.Television ni bono, you mean yang hari ni mas, jenaruh juga panjang ni mas, di sini hari tu kuat, jenaruh aku top yang ni barat kena. Nampiru jenaruh pamflet di, jekan bini mas, jenaruh jiwa ni, jauh bebas tu, jekan bini suya aku jenaruh, pihau bini barat, nampu ketin bini mas, lalu jenaruh pihau bini barat kena. Tapi nampalah ni ye bini le jenaruh pihau juga jangan barat kena.
Okay, baca siapa uyu ni, aku jenaruh ni ada mana, nampi biasa saja.
Okay, macam mana jenaruh barat kena?
Nemanya muda lakukan ye komision perwain uyu luangu biaya nemanya masuk masa tu minyak tarap cepat aje. Aku ramen apa ingatnya tayar di lama sunu jamai cang yari ku biar biaya hanya sunu lejar buku le pekau biasa aje.
Terima kasih. Aku juga ingin juga nemanya sejauh tu boh wibawa jeda biar surat remi jari ni buku curugu.Jazwin Hu Pomari Ness Fajet Timiro, Yu Kandre Larari, Kassi Sik Dun Yavare. The Remedia in Nepatalushin, Kandre P. Shinan, Media Ubri, Shini Bimelu, Ari Media Ubrigo, Joviro, Jazwin Hu Pomari, Don Suelalu, Diaitanari Gale, Tagu Sansim Mulopen, Chechen Sulu, Panzi, Yu Lari, Lolavare. The Jamlu Sitaga Kulumu, Yu Kandre Lara, Chini Nepatalu, Lame Ingani Nya, Daily Life Sisama, Sunitabu Shivare.Pawansuni mimian luar Russia ni, kuat telefon nama diku pipu tamai suin daily life season lalu terjima koyu ma pibare. Dalam hal kuat amien, kuat tabora, kuat migungu, sana pisi dan final pisi jodin pipu talu le yaware. Viu mimawa ya telefon nama ka t netonya n tosin n ngangangali pibare. Email isagaro bamis@viewnews.com pibare. Pawansuni mimian luar Russia ni ku cuzuwar.
ဒီလိုအမေရိကန်တန်ရတရလေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်မနက်ဖြန်အင်္ဂါနေ့ညတရလေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့လည်းတမန်ဖိတ်ခေါ်ပါရစေ။အခုတော့ Israel နဲ့ Hamas တို့အပြစ်ရရေးသဘောတူလိုက်ကြပြီဆိုတဲ့အကြောင်းကိုပြောပြပေးမှာပါ။ Israel တပ်ဖွဲ့တွေနဲ့ Gaza က Hamas လက်နက်ကင်တွေကြားပြီးခဲ့တဲ့ရက်တွေအတွင်းအပြန်အလှန်ပစ်ခတ်တိုက်ခိုက်နေတာကြောင့်လူသေဆုံးတာတွေရှိခဲ့ပြီးတဲ့နောက်အီဂျီရဲ့ဂျာဝင်စစ်ဆေးပေးမှုနဲ့နှစ်ဖက်ကြားအပြစ်ခတ်ရစေရေးသဘောတူလိုက်ကြပါပြီ။ပါလက်စတိုင်းတွေကအစ္စရေးဘက်ကိုဒုံးကျည်တွေနဲ့ပစ်ပြီးအစ္စရေးကလည်းဂါဇာကပစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ခဲ့ကြတာပါ။တိုက်ခိုက်မှုတွေတွင်အစ္စရေးနိုင်ငံသား၄ဦးထက်မနည်းသေဆုံးပြီးပါလက်စတိုင်းဘက်မှာတော့အယောက်၂၀ထက်မနည်းသေဆုံးတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါနောက်ဆုံးအခြေအနေကိုဇလာတီကာဟုတ်ကဲ့သတင်းရပေါ်မှအခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အစ္စရေးဂါဇာနယ်စပ်မှာတနင်္ဂနွေကတိုက်ခိုက်မှုတွေတွင်နှစ်ဖက်စလုံးမှသေဆုံးသူများပြားရှိခဲ့ပါတယ်။သေဆုံးသွားသူတွေထဲမှာတူကတော့ Hamas တမှု Hamed Ahmed El Khoudari ပါ။သူဟာအီရန်ကပေးတဲ့ရန်မုံမျိုးကိုဂါဇာကလက်နက်ကင်တွေစီလွှဲပေးသူဖြစ်တယ်လို့အစ္စရေးကဆိုပါတယ်။ Khoudari သူ့ကားထဲမှာရှိနေချိန်အတိအကျပြတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အစ္စရေးကဒီလိုတိုက်ခိုက်တာ2014ခုနှစ်ကလေးကဆိုရင်ပထမဆုံးပါ။တောက်ကြနေကလေးကဆိုရင်အစ္စရေးတောင်ပိုင်းကိုဒုံးကျည်အစဉ်600ကျော်ပစ်ခတ်တိုက်ခိုက်ခဲ့ပြီးအစ္စရေးဘက်ကလည်းဟာမတ်စ်နဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တွေနဲ့ဆက်ဆက်တဲ့ပြစ်မှတ်260ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်ဖက်ပြောခွင့်ရဂျိုနာသန်ကွန်ရီကတ်ကပြောပါတယ်
။ The IDF is ready, prepared and equipped to continue to fight against Hamas, ultimately to defend
Israel. ဂါဇာကအစ္စရေးကိုပြစ်တဲ့ဒုံးကျည်တွေကအစ္စရေးအရက်သားတွေကိုကာကွယ်ပေးပြီးဟာမတ်စ်ကို ဆက်ပြီးတိုက်ခိုက်နိုင်ဖို့ IDF တပ်ဖွဲ့အားအစဉ်နဲ့ပြင်ထားပါတယ
်။အခုတိုက်ခိုက်မှုတွေဟာနိုမာလကတိုက်ခိုက်မှုတွေနောက်ပိုင်းအပြင်းထန်ဆုံးမှာအစ္စလာမစ်ဂျီဟတ်လက်ထောက်သနတ်သမားတူကအစ္စရေးတပ်ဖွဲ့တွေကိုပစ်ခတ်တာကနေအခုတိုက်ပွဲတွေဆက်ဖြစ်တာလို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုတွေအဆုံးသတ်ပြီးဂါဇာမှာစီးပွားရေးအကျဆိုင်စီတဲ့ပိတ်ဆို့ထားမှုကိုဖြေလျော့ပေးဖို့ရည်ရွယ်တဲ့နှစ်ဖက်နားလည်မှုတွေကိုအစ္စရေးကအကောင့်ထည့်ဖော်ဖို့နှောင့်နှေးနေတယ်လို့အစ္စလာမစ်ဂျီဟတ်အဖွဲ့ကပြန်ဆွဆဲပါတယ်။ဂါဇာကလည်းနဲ့ဂိုင်းတွေကိုအပြင်းထန်ဆက်ပြီးတိုက်ခိုက်ဖို့သူညွှန်ကြားထားတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကတနင်္လာနေ့မှာပြောပါတယ
်။
ကာဇာကအကြမ်းဖက်ဝါဒီတွေကိုအပြင်းထန်ဆက်ပြီးတိုက်ခိုက်ဖို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကိုဒီမနေ့ကျွန်တော်ညွှန်ကြားထားပါတယ်။ကာဇာဝန်ကြီးကတပ်ဖွဲ့တွေကိုတင်ကားတွေအမြောက်တွေခြေလျင်တပ်တွေနဲ့ထောက်ကူပေးဖို့လည်းညွှန်ကြားထားပါတယ်။ဟမတ်စနေနဲ့သူတို့ကိုယ်တိုင်တိုက်ခိုက်တာတွေအတွက်တမကအစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့တိုက်ခိုက်မှုအတွက်လည်းတာဝန်ရှိပြီးအကြီးအကျယ်ပြန်ပေးဆပ်ရပါမယ်
။အစ္စရေးအနေနဲ့ကိုယ်နယ်မြေကိုခုခံကာကွယ်ခွင့်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။
Also seeing video that we can't validate just yet but where there have been
ဒီပြုနိုင်သေးတဲ့ဗီဒီယိုတွေကိုကျွန်တော်ကြည့်ရပါတယ်။ဒီနေ့ရဲသားတွေကိုတိုက်ခိုက်တာတွေရှိပါတယ်။ပြန်ပစ်ခံရတာကနေကာကွယ်ဖို့အတွက်ရဲသားတွေရှိတဲ့နေရာတွေကနေအဲ့ဒီဒုံးကြီးတွေကိုပြစ်တာပါ။ဒါကတိတ်ဆိုးပါတယ်။အစ္စရေးအနေနဲ့သူတို့ရဲ့အချုပ်အခြာအာဏာကိုကာကွယ်ခွင့်လုံးဝရှိပါတယ်။သတင်းပတ်အတော်ကြားအခိုင်အမာရှိခဲ့တဲ့အပြစ်ခတ်ရဆဲမှုပြန်ရမယ်လို့ပြောလင်ပါတယ်။
မွတ်စလင်တွေရဲ့ရမဒန်ဥပုပ္ပလစတင်ချိန်နဲ့အစ္စရေးနိုင်ငံလွတ်လပ်ရေးနေ့အခမ်းအနားတွေကပြင်းစင်နေချိန်မှာပဲအစ္စရေးပါလက်စတိုင်းနယ်စပ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါလိမ့်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေတကစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောက်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်ပါလိမ့်ရှင်။အခုတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
။ရှင်းလေပိုင်းဒေသအကျုံးဝင်တဲ့အမေရိကန်ဗဟိုကုတ်ကဲရေးဒေသကိုလီယင်တင်တင်မော့အုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေလွှတ်ခဲ့ပါတယ်။ NDA ဖြစ်လိုက်လောက်တဲ့အခြေအနေမျိုးတွေ EM ဘက်ကလုတ်တာကိုတုံ့ပြန်ဖို့အနေနဲ့အခုလိုဆေလွှတ်တာဖြစ်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton ကထုတ်ပြန်ကြေညာချက်ထဲမှာပြောကြားထားပါတယ်။အမေရိကန်ကိုတင်သွင်းတဲ့အမေရိကန်တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးကောက်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပေမဲ့အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆွေးနွေးဖို့အတွက်ကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်သွားမယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးမှုတွေကနေသဘောတူညီမှုတွေမရနိုင်သေးဘူးလို့ဆိုပြီးတော့အမေရိကန်ကဒီဒေါ်လာ200ဘီလျံဘိုးလောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်မှာသွင်းကုန်ခွန်တိုးကောက်မယ်လို့သမ္မတထရန့်က Twitter ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့အပြည့်ခတ်ရဆဲရေးသဘောတူညီဖို့အတွက်ဟာမတ်စ်နဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တို့ကြားသဘောတူခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောကြားပါရတယ်။အီဂျစ်နိုင်ငံကဂျာဝင်ဆေးဆက်ပေးတဲ့အပြည့်ခတ်ရဆဲရေးသဘောတူညီချက်ဟာတနင်္လာနေ့ဒေသစံတော်ချိန်မနက်၄နာရီခွဲမှစတင်အတက်ဝင်ပါတယ်။လောလောဆယ်အထိတော့နှစ်ဖက်လုံးကပြည့်ခတ်မှုတွေရပ်ထားပုံရပါတယ်။ထိုင်းပြည်တဲ့မဟာဝိဇရာလွန်ကောင်းဟာသူ့ကိုလာရောက်ဆွံ့မုံကောင်တောင်းကြသူတွေကိုဗန်ကောက်မြို့တော်ကနန်းတော်လေသာဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။၃ရက်ကျင်းပတဲ့အခမ်းအနားတွေမှာနန်းတက်ပွဲရဲ့နောက်ဆုံးနေ့အဖြစ်ဒီကနေ့ဒီလေသာဆောင်ထွက်နှုတ်ဆက်ခဲ့တာလည်းဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာလိင်တူဆုံမဲ့သူတွေကိုတည်ထံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆူဒန်ဘရင်ကဒီကြေညာခဲ့ပါတယ်။အမျိုးသားချင်းလိင်တူဆုံမဲ့သူတွေအိမ်တော်ရေးဖောက်ပြားသူတွေနဲ့မတိမ်မှုကျွလွန်သူတွေကိုခဲနဲ့ပေါက်တတ်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့ဧပြီလကကြေညာခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဝေဖန်မှုတွေအကြီးအကျယ်ရှင်းဆိုင်ခဲ့ရပါတယ်
။တနင်္လာနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington. From Washington.